Ebola ယောဂါကုသဖို့အတွက်စံသက်စည်းဝါးတစ်မျိုးကိုလာမယ့်ဇန်နဝါရီလမှာအသုံးပြုနိုင်လိမ့်မယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးဖြစ်တဲ့ WHO ကပြောဆိုလိုက်ပါတယ်။ Ebola စည်းဝါးကိုလက်တွေ့သုတေသနစံသက်မှုတွေပြုလုပ်နေသလိုဥရောပအမေရိကန်ပြည်ထောင်စုနဲ့အာဖရိကစတဲ့အရက်တွေမှာစံသက်ကုသမှုတွေလုပ်ဖို့ပြင်ဆင်နေတဲ့အကြောင်း WHO ရဲ့လက်ထောက်ညွှန်ကြားမှုဖြစ်တဲ့ဒေါက်တာမယ်ရီ ပေါ်ကင်နီကပြောဆိုလိုက်ပါတယ်။ဒီစံသက်စည်းဝါးဟာစိတ်ချရမယ်ဆိုရင်တောင်းနဲ့ချီတဲ့ဆေးတွေကိုအနောက်အာဖရိကကိုပို့ပြီးတော့ဇန်နဝါရီလမှာစံသက်ကုသနိုင်မှာဖြစ်တယ်လို့လည်းသူမကပြောဆိုပါတယ်ဂျနီဗာမြို့မှာသတင်းတောက်တွေနဲ့တွေ့ဆုံချိန်မှာဒီအီဘိုလာရောဂါကုသတဲ့ဆေးဝါးကိုကြေကြေပြန့်ပြန့်တုံးဆွဲနိုင်အောင်ဘယ်ချိန်ကာလမှာထုတ်လုပ်နိုင်မယ်ဆိုတာကိုတော့သူကပြောသွားခြင်းမရှိပါဘူးစပိန်နိုင်ငံမှာအီဘိုလာရောဂါကူးစက်မှုခံခဲ့ရတဲ့သူနာပြုကိုနှစ်ချိန်တိုင်တိုင်စမ်းသပ်စစ်ဆေးမှုတွေပြုလုပ်ခဲ့ပြီးတော့အီဘိုလာရောဂါပိုးမတွေ့ရတော့ကြောင်းကျန်းမာရေးအရာရှိတွေကပြောပါတယ်တယ်ရီဆာရိုမေရိုရမ်မော့စ်ဟာအခုလစောစောပိုင်းမှာသူမမှာအီဘိုလာရောဂါကူးစက်မှုခံထားရတာကိုစစ်ဆေးတွေ့ရှိခဲ့ပြီးတဲ့နောက်ဆေးရုံမှာစေဝါကုသမှုခံယူနေရတာဖြစ်ပါတယ်ဒီယောဂါကြောင့်အခုနှစ်တွင်းအနောက်အာဖရိကမှာလူပေါင်း 4,500 ကျော်တေဆုံးခဲ့ရပြီးဖြစ်ပါတယ်ဒီတော့အတွင်းအီဘိုလာရောဂါဖြစ်ပွားနေတဲ့လိုက်ဘီးရီးယားဆီယရာလီယွန်နဲ့ဂီနီနိုင်ငံတွေကနေအမေရိကန်ပြည်ထောင်စုကိုလာတဲ့ခီးစည်တွေဟာအီဘိုလာရောဂါရှိမရှိစမ်းသပ်တဲ့ကိရိယာတွေတက်ဆင်ထားတဲ့လေဆေးကြီး၅ခုတွေကတခုမှဆက်ရောက်ကြရမှာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုရဲ့အမိမြေလုံခြုံရေးဌာနကထုတ်ပြန်ကြေညာလိုက်ပါတယ်